မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတရုတ်နိုင်ငံမှာ6လအထိနေထိုင်နိုင်မဲ့လမ်းချမ်းမဲကောင်ဗီဇာကိုနိုဝင်ဘာလ18ရက်နေ့ကစပြီးထုတ်ပေးမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကကြေညာပါတယ်။တရုတ်နိုင်ငံကိုအချိန်ချင်းဝင်ရောက်နိုင်မဲ့ဗီဇာမျိုးလည်းဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မခင်ဖြူထွေးပြောပြပေးပါမယ်ရှင
်။အခုလမ်းချမ်းမဲကောင်ဗီဇာဟာ9နှစ်သက်တမ်းရှိမှဖြစ်ပြီးတော့တရုတ်နိုင်ငံကိုအချိန်များစွာလာရောက်နိုင်တဲ့ multiple entry visa မျိုးစားဖြစ်ပါတယ်။ဒီကနေ့ကစပြီးတော့လျှောက်ထားနိုင်တာလည်းဖြစ်ပါတယ်။တရုတ်တန်ရုံထုတ်ပြန်ချက်မှာတော့ visa လျှောက်ထားတဲ့နေရာမှာလိုအပ်ချက်နဲ့ကန့်ညီတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေသူတို့ရဲ့မိသားစုဝင်တွေသာလျှောက်ထားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကပြောဆိုထားပါတယ်။အသေးစိတ်ကိုတော့ပြောထားတာမရှိသေးပါဘူး။စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တရုတ်နိုင်ငံခီးစဉ်အပြီးမှာဒီ visa ကိုစတင်မိတ်ဆက်တာလည်းဖြစ်ပါတယ်။ပြည်ရဲ့ရပိုင်နှုန်းကပဲစစ်ကောင်းဆောင်ဟာတရုတ်ပြည်ရဲ့ဖိတ်ကြားချက်နဲ့လမ်းချမ်းမဲခေါအစည်းအဝေးအပြင်တခြားအစည်းအဝေးတွေကိုပါတက်ရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီခီးစင်ဟာအောင်မြင်တဲ့ခီးစင်တစ်ခုဖြစ်တယ်လို့စစ်ကောင်းဆောင်ကလည်းပြောဆိုထုတ်ပြန်ထားပါတယ်။တရုတ်ဝန်ကြီးချုပ်လီချန်းကဒေသတွင်းပူးပေါင်းဆောင်ရွက်မှုအဖြစ်လမ်းချမ်းမဲခေါဗီဇာကိုချုပ်ပေးမယ်လို့မဟာမဲခေါဒေသခွဲစီးပွားရေးပူးပေါင်းဆောင်ရွက်မှု၈ချိန်မြောက်အစည်းအဝေးမှာကြေညာခဲ့ပြီးတော့အခုလိုဗီဇာပေးလာတာဖြစ်ပါတယ်။ဒီဗီဇာနဲ့ပတ်သက်လို့တရုတ်တန်ရုံဘက်ကို VOA ကဆက်သွယ်မေးမြန်းပေးမယ်လို့လည်းတရားဝင်ပြန်ဖြေဆိုတာမရှိခဲ့ပါဘူး။ VOA ကတိသက်စုံစမ်းမေးမြန်းမှုအရာကတော့ဒီဗီဇာလျှောက်ထားလူတွေဟာတရုတ်နိုင်ငံဘက်ကကုမ္ပဏီတစ်ခုခုဒါမှမဟုတ်အစိုးရအဖွဲ့တစ်ခုခုနဲ့ပူးရဲစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူဖြစ်ဖို့လိုအပ်ပါတယ်။လျှောက်ထားလူတွေအတွက်တရုတ်နိုင်ငံဘက်ကကုမ္ပဏီတစ်ခုခုဒါမှမဟုတ်ဒီအစိုးရအဖွဲ့တစ်ခုခုကတိကျထောက်ခံပေးရမှာဖြစ်ပြီးတော့အဲ့ဒီလိုထောက်ခံချက်ရသူမှသာလျှောက်ထားခွင့်ရှိမှာပါ။တခြားကတော့ဒီတရုတ်တရုံကပေးတဲ့တနစ်နေထိုင်ခွင့်စီးပွားရေးဗီဇာလျှောက်ထားတဲ့အခါတင်ပြရတဲ့အချက်လက်တွေအတိုင်းတင်ပြလို့ရတယ်လို့လည်းသိရပါဗျ။တရုတ်နိုင်ငံကမြန်မာနိုင်ငံသားတွေကိုအလဲဗီဇာ၊ကျောင်းသားဗီဇာ၊စီးပွားရေးဗီဇာ၊ journalist ဗီဇာနှစ်မျိုးစတဲ့ဒီဗီဇာအမျိုးအစား16မျိုးပေးထားတာရှိပြီးတော့ဒီဗီဇာနဲ့ဆိုရင်တော့အမျိုးအစား18မျိုးပေးဖို့ပြင်ဆင်လာတာဖြစ်ပါတယ်။လုံခြုံရေးအရာအမည်မဖော်လို့တဲ့စီးပွားရေးလေလာသုံးသပ်သူတူကတော့တရုတ်ဘက်ကဒီမြန်မာနဲ့စီးပွားရေးကဏ္ဍပိုးပြီးတော့တိုးမြင့်စေချင်တာအပြင်သူတို့နိုင်ငံဘက်ကမဖွင့်ပြိုးသေးတဲ့နေရာတွေမှာစီးပွားရေးအခွင့်အလမ်းတွေပွင့်လာစေဖို့လှုံ့ဆော်တာဖြစ်မယ်လို့သုံးသပ်ပြောဆိုပါရစေ
။သူတို့ကမြန်မာနိုင်ငံနဲ့ကြည့်တူတမှုနေနေတရုတ်ပြည်နယ်တွေအတွက်ကမ္ဘာပြည်နဲ့စီးပွားလုပ်ဖို့ကသူတို့အတွက်အရေးကြီး။နောက်ပြီးတော့ဒီဗီဇာပေးတယ်ဆိုတာမှတခုတတိထားဖို့ကလိုအပ်ချက်နဲ့ကန့်ညီတော်စစ်စကလုံးပါတယ်။ဒါကမရှင်းလင်းဘူး။အဲလမ်းချမ်းမဲကောင်ဗီဇာဆိုပြီးတီချာပေးတယ်ဆိုတာကသူတို့ဘက်ကလည်းအဲ့လိုဗီဇာမျိုးပြန်ရကျင်တာဖြစ်နိုင်တယ်။ဆိုတာကဟိုအယူအသားလိုလိုယူတော့တာအဲ့အမျိုးပေါ့နော်။ဒါမျိုးလည်းဖြစ်နိုင်တယ်။ဒီဘက်ကလည်းဆိုစကားစားဥက္ကဋ္ဌသွားတဲ့အခါဒီစီးပွားရေးအတွက်ပြောလာတာကိုတုံ့ပြန်တဲ့သဘောလေးရှိမှာပေါ့။လိုအပ်ချက်ကတော့တကယ်တော့ဒီဘက်ကပုံလိုတယ်လေ။နော်။ဟိုတနိုင်ငံလုံးနဲ့ချိန်ပြီးလို့လည်းဟိုဘက်ကတော့တူတူတောင်ပိုင်းပြည်နယ်တွေအတွက်ဒါနေဆက်ကုန်တွေအပေါ့ပဲပေါ့နော်စီးပွားရေးပြန်လာဆက်ဆံမှုပါဆိုဒါလေးဖြစ်နိုင်ပါတယ်